မြန်မာနိုင်ငံမှာရောက်နေတဲ့ Religions for Peace RFP အဖွဲ့ကနိုင်ငံတကာဘာသာပေါင်းစုံအစည်းအမြင်ကိုယ်စားလှယ်အဖွဲ့ဟာမေလ29ရက်နေ့ကမောင်တော်မြို့နယ်ကိုသွားရောက်ပြီးနေရာသီးသီးကိုလှည့်လည်ကြည့်ရှုပါတယ်။ဒီကိုယ်စားလှယ်အဖွဲ့နဲ့အတူမြန်မာနိုင်ငံကက်သလစ်ဂန်ကျုပ်ဆရာတော်ကာဒီနိုချားလ်စ်ဘူဦးဆောင်တဲ့ပြည်တွင်းဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့သာသနာရေးနဲ့ယဉ်ကျေးမှုဌာနပြည်တော်စုဝန်ကြီးဦးအောင်ကိုတို့လည်းအတူလိုက်ပါသွားပါတယ်။ကိုယ်စားလှယ်အဖွဲ့ဟာမောင်တော်မြို့နယ်တွင်ကဆဖိုးကောင်ကြားစကန်တောင်ပြူလဝဲပြန်လည်လက်ခံရေးစကန်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံချစ်ကြည်ရေးတရားပန်တော်ပြင်ကြည်ရွာကိုင်းတော်မြို့တိုင်းရင်းသားကြီးရွာတွေကိုတွားရောက်ကြည့်ရှုပါတယ်။ဒါအပြင်အစွန်းရောက်အကြမ်းဖက်အဖွဲ့အဖြစ်အစိုးရကသတ်မှတ်တင်ညာထားတဲ့အာစာအဖွဲ့ကဖမ်းဆီးသွားပြီးပြန်လည်လွတ်မြောက်လာတဲ့ဟိန္ဒူဘာသာဝင်တွေနဲ့လည်းတွေ့ဆုံမြင်ပါတယ်။နိုင်ငံတကာဘာသာပေါင်းစုံအစည်းအမြင်ကိုယ်စားလှယ်အဖွဲ့ဟာမေလ24ရက်နေ့ကမြန်မာလူထုအတွက်အေးဖွင့်ပေးစာတစ်စောင်ပေးပို့ထားပြီးအဲ့ဒီအထက်မှာရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လည်းပါရှိပါတယ်။ရခိုင်ပြည်နယ်နဲ့တခြားနေရာတွေမှာကျူးလွန်ထားတဲ့ပြစ်မှုအမျိုးမျိုးကိုပြီးပြည့်စုံပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုံဆောင်ရေးအတွက်ပြည်ထောင်စုအစိုးရအနေနဲ့အပြည့်အဝတာဝန်ယူဖို့မိမိတို့အားပေးတိုက်တွန်းမှာကြောင်းဒီလုံဆောင်မှုမှာရခိုင်မျိုးသက်ဒိုင်းနဲ့ခမီးကမန်နဲ့ဟိန္ဒူစတဲ့လူလူအလုံးကိုထည့်သွင်းပါဝင်စေဖို့လည်းပြည်ထောင်စုအစိုးရကိုတိုက်တွန်းမှာကြောင်းအိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။